in Burmese.
လင်္ကာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်ဇူလိုင်လ28ရက် VOE American တန်ရဲ့တင်းငွေနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American တီတောင်စီ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်မှာသတင်းတွေကိုကိုသားညုံနဲ့တူကြီးညာပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီကနေ့ဒီမိုကရေစီထောက်ခံသူတွေတောင်းနဲ့ကြီးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကမြေယိုဘုံတွေတုံးပြီးတော့လူစုခွဲနှိမ်နှခဲ့ပါတယ်။အမေရိကန်နဲ့ဣသရေလပူးတွဲလို့ဆောင်တဲ့ဒုံးလက်နဲ့ကာကွယ်ရေးစနစ်တရက်ကိုအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်မှာအောင်မြင်မြင်ဆန်းသတ်နိုင်ခဲ့တယ်လို့အမေရိကန်နဲ့ဣသရေလတောင်ရှိသူတွေကပြောလိုက်ပါတယ်။ဘာရှန်ပလေကွေးထဲမှာရေနံနေသင်္ဘောတွေကိုစောင့်ရှောက်ပေးဖို့ဥရောပညမောင်းဖွဲ့တစ်ခုကိုဖွဲ့ဖို့အဆိုပြုချက်ဟာယန်စားရလို့ရဖြစ်တယ်လို့အီရန်ဘက်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနောက်ဆက်ရမယ့်သတင်းမှာတော့ရခိုင်ပြည်နယ်ဘူးသီးတောင်နယ်မင်းမြမြို့နယ်တွေမှာမြန်မာစစ်တပ်နဲ့AA ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံရွာသားတွေနေရက်ကနေတင်းရှောင်ထွက်ပြေးနေကြရပါတယ်
လာရင်တော့လေဒီရွာသားအရာနဲ့နှစ်လောက်ဒီမှာဒီလိုမှာပဲသိချင်လာကြတာတခါတည်းမှာလည်းဘူးကြီးတော်မလေးပြောတယ်ဒေယာမြင့်မလေးပြောတယ်ဒီကိုခွားစီမလေး
စီတီတောင်ကြီးရွာအုပ်ချုပ်ရေးမှုဦးကျော်တန်းပြောသွားတာပါရင်းပြေဆုံကနောက်ပိုင်းမှနားဆင်ရပါမယ်။ဒီကြောင့်နဲ့တူကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုမှကျောက်စိန်တွင်ကမ်းပါနီယံပြူကျလို့အနည်းဆုံးလူ78ဦးသေဆုံးခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုကလူငယ်စီရင်နာဝန်ထမ်းအဖွဲ့ကကြောင်းပိရမှာဘလူပရာဟိတလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေကြပါတယ်ဆိုတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
ဟောင်ကောင်မြို့လယ်မှာတော့ဒီကနေ့ဒီမိုကရေစီထောက်ခံသူတွေထောင်နဲ့ချီတက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံသုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဟောင်ကောင်အုပ်ချုပ်ရေးမှုကိုယာရုကနေနှုတ်ထွက်ပေးဖို့နဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေပေါ်မှာအင်အားသုံးနေနေခဲ့တာကိုနေနေတာတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ရဲ့စီးပွားရေးဇုံမှာရှိတဲ့ချက်တာပန်းဂျန်ကပညာမှာဒီနေ့နေ့လယ်ပိုင်းကစူဝေးခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကအဲ့ဒီကနေအနောက်ဘက်1ကီလိုမီတာလောက်မှာရှိတဲ့ဆွဲဆင်အထိမ်းမှတ်ပညာကိုချီတက်ဆန္ဒပြဖို့လှုပ်ခဲ့ကြပေမဲ့ရဲတပ်ဖွဲ့ကသွားခွင့်မပေးဘဲပိတ်ဆို့တားဆီးခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဆန္ဒပြတဲ့သူတို့ချို့ကရှေ့ကိုဆက်ပြီးတိုးဖို့ရှိလာနိုင်တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲနဲ့နောက်ထပ်ထိတိုက်တွေ့မဲ့အလားအလာတွေလည်းရှိခဲ့ပါတယ်မနေ့စနေနေ့ကတော့တရုတ်နိုင်ငံပြည်မာကြီးနဲ့ကပ်နေတဲ့ခရိုင်မှာဆန္ဒပြတဲ့သူတွေနဲ့ရဲတွေထိတ်တိုက်တွေ့ခဲ့ကြစဉ်အတွင်းနှစ်ဒါဇင်ထက်မနည်းဒဏ်ရာရခဲ့ကြပြီးတော့17ယောက်လည်းဖမ်းခံခဲ့ရပါတယ်။1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးတဲ့နောက်ဒါဟာဟောင်ကောင်မှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုဖြစ်ပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရခံလွှဲပြောင်းပေးဥပဒေမူကြမ်းကြောင့်ပြီးခဲ့တဲ့ဇူလကစပြီးတော့ဟောင်ကောင်ဒေသခံတွေတန်းနဲ့ချီဆန္ဒပြခဲ့ကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံပုံနဲ့ရာဘာချီစံတွေနဲ့တုံးပြီးတော့နေနေခဲ့ပြီးတော့အတော်များများလဲတိကြိုက်တန်ရတာတွေရှိခဲ့ပါတယ်ခင်ဗျာ
ဟောင်ကောင်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနစ်ပါတီရဲ့ရည်တည်ချက်ပေါ်မှာ American Outlet တော်နိုင်ငံသားကြီးရာကော်မတီဥက္ကဋ္ဌ Elliot Angel ရဲ့ပြောဆိုချက်တွေဟာမှားယွင်းနေတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကအပြင်းထန်ကန့်ကွက်လိုက်ပါတယ်ဟောင်ကောင်ဆန္ဒပြမှုတွေပေါ်မှာလူညုံရေးတွေရဲ့ရဲစစ်စစ်ကင်တွယ်မှုအပေါ်အလွန်ဆိုးရိမ်ပကင်းဖြစ်တဲ့အကြောင်း American Outlet တော်ဥက္ကဋ္ဌဒီ Angel ရဲ့တောက်ကြနေတော့ကကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပြင်ဟောင်ကောင်ဆန္ဒပြမှုတွေအပေါ်မှာတရုတ်ဆိုတာကပြင်းပြင်းထန်ထန်ကင်တွယ်လာတာနဲ့ဆန္ဒပြမှုဆက်ညီရေးဝါဒဖြန့်ညီရေးပုံဖော်လှုပ်ဆောင်နေတာတွေအပေါ်မှာသူကပြစ်တင်ဝေဖန်ထားပါတယ်။တရုတ်နိုင်ငံရဲ့ဌာနရဲ့တင်းနှုန်နေထုတ်ပြန်ချက်ထဲမှာတော့ဟောင်ကောင်ဆန္ဒပြမှုကိုအကြမ်းဖက်အပြုမှုတွေဖြစ်တယ်လို့သုံးနှုန်းပြီးတော့နိုင်ငံခြားသားနိုင်ငံရေးသမားတွေကဒီအကြမ်းဖက်အပြုမှုတွေပုံမှာမမှန်မကန်ထောက်ခံပြောဆိုနေတာတွေကိုရက်ကြဖို့ဆိုပြီးတော့တတိပေးထားပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုဝေဖန်ရလောက်အောင်အမေရိကန်နိုင်ငံရေးသမားတွေဘလောက်ထိပြည်ဆုံနေပြီလဲဆိုပြီးတော့လည်းမိကုံထုတ်ပါတယ်။ဟောင်ကောင်ဆန္ဒပြမှုနဲ့ပတ်သက်လို့အမေရိကန်နဲ့ဗြိတိန်ကနိုင်ငံရေးသမားတွေကဟောင်ကောင်အာဏာပိုင်တွေကိုဝေဖန်အပြစ်တင်နေတာနဲ့ပတ်သက်လို့တရုတ်ဆိုတာဘက်ကနေပြီးတော့တောက်လျှောက်ပြန်လဲတုံ့ပြန်နေမှုတွေကတခုဖြစ်ပါတယ်။တချိန်တည်းမှာပဲကိုမအုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်မှာတော့တရုတ်ဩဇာကြီးလာတယ်ဆိုပြီးတော့တွတ်ဆနေကြပါတယ်။ရာဇဝမှုကျူးလွန်တယ်လို့မသိငါသူတွေကိုတရုတ်ပြည်မာကြီးကိုအမှုရင်ဆိုင်ဖို့ဟောင်ကောင်ကနေပြီးတော့လွှဲပြောင်းပေးမယ်ဥပဒေချမ်းတရက်ဟောင်ကောင်လွှတ်တော်မှာဆွေးနွေးခဲ့တဲ့နောက်ပိုင်းဟောင်ကောင်မှာမကျေနပ်မှုတွေဆန္ဒပြမှုတွေဇက်တိုက်ဖြစ်လာခဲ့တာပါ အခုရပိုင်းအတွက်မှာတော့ဆန္ဒပြမှုတွေကပိုရှိန်မြင့်လာတယ်လို့ဟောင်ကောင်အချုပ်ရေးမှုကယာယီကနေပြီးတော့ဆင်ပေးဖို့တောင်းဆိုလာကြပါတယ်။ဒီလှုပ်ရှားမှုရဲ့နောက်ကမှာအမေရိကန်တာဝန်ရှိသူတွေပါဝင်ပတ်သက်နိုင်တယ်လို့တရုတ်ကယူဆနေပြီးတော့နောက်ွယ်ကလက်မဲကြီးတွေပြေဥဖို့ဆိုပြီးတော့တရုတ်ကအမေရိကန်ကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ
။ပါရှားမြေလယ်ကွေ့တဲ့မှာရင်းနှံတဲ့သင်္ဘောတွေကိုဆောင်းလျှောက်ပေးဖို့ယောဘညမောင်းဖွဲ့တစ်ခုကိုဖွဲ့ဖို့ဆိုပြချက်ဟာရန်လိုပြီးတော့ရန်စားတဲ့လုပ်ရဖြစ်တယ်လို့အီရန်နိုင်ငံကပြောကြားလိုက်ပါတယ်။ယောဘရေတဲ့အုပ်စုကိုပါရှန်ပင်လယ်ကွေ့ကိုဆေးလွတ်ဖို့လုပ်နေတယ်လို့ကြားပြီးဒါဟာရန်စတဲ့လို့ရဖြစ်သလိုအခြေအနေတွေပို့ပြီးတော့တင်းမာလာစီမှာဖြစ်တယ်လို့လည်းအီရန်ဆိုရပြောခွင့်ရအာလီရာဘီယောကဒီနေ့ပြောကြားလိုက်ကြောင်းအီရန်ဆိုရပိုင်းမီဒီယာကဖော်ပြလိုက်ပါတယ်။ဟော်မူစီရဲ့လက်ချာမှာအီရန်ဘက်ကရန်လိုတဲ့လို့ရတွေကိုတိုးပြီးတော့လှုပ်ဆောင်လာနေတာကြောင့်အခြေအနေတွေကပို့ပြီးတော့တင်းမာလာနေတာဖြစ်ပါတယ်။အခုလအစောပိုင်းကအဲ့ဒီဟော်မူစီရဲ့လက်ချာကနေဖျက်ခဲ့တဲ့ Shannon Imperial လို့ခေါ်တဲ့ Britain ဘာယင်နန်တင်သင်္ဘောတစ်စင်းပေါ်ကိုအီရန်ဒေါ်လာရေးအဆောင်တက်ကအထူးတပ်ဖွဲ့ဝင်တွေဟာဒီရဟယံမော်ကနေဆင်းပြီးတော့အဲ့ဒီသင်္ဘောကိုဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ British နိုင်ငံသားဝင်ကြီး Jeremy Hunt ကတော့အီရန်ဆိုရရဲ့လှုပ်ရဟာဆိုရကနေကျူးလွန်တဲ့ပင်လယ်ဓားမြမှုဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ British နိုင်ငံအနေနဲ့အဲ့ဒီရေလက်ချားမှာသွားနေတဲ့သင်္ဘောတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ဥရောပနိုင်ငံတွေဦးဆောင်တဲ့ရေဒက်ကော်မရှင်တရက်ကိုဖွဲ့စည်းနိုင်ဖို့လှုံ့ဆော်နေတယ်လို့လည်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းအလားတူရေးတဲ့ညမောင်းအဖွဲ့ကိုဖွဲ့နိုင်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာအဆိုပြုခဲ့ပါတယ်ခင်ဗျာ
ဒီနှစ်ကုန်ပိုင်းမှာကျင်းပမဲ့ဒေသဆိုင်ရာရွက်ကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတို့ကိုကုစလောင်းစင်းကနေပြီးတော့ဖယ်ရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့မှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့လူ1000ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်ခွင့်ပြုချက်မရဘဲနဲ့မော်စကိုမြို့လယ်မှာလုပ်တဲ့အဲဒီဆန္ဒပြပွဲတွေကလူ1000ကျော်ကိုပုံမှန်မျိုးနဲ့ဖန်စီခဲ့တဲ့အကြောင်းရုရှားရဲတွေကဒီ Tax နဲ့ INA University သတင်းဌာနတွေကိုပြောဆိုပါရယ်အချို့ကတော့ရဲကအကြမ်းဖက်ဖန်စီခဲ့ပြီးတော့ရဲနဲ့ဆန္ဒပြသူတွေကြားမှာနှပန်းလုံးနာမျိုးတော်မှာရှိခဲ့တယ်လို့ရဲကလည်းနံပါတ်တုတ်သုံးပြီးတော့ရုံးဝင်ဆန်းကမ်းမှုတွေဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါရယ်စက်တင်ဘာလ10ရက်နေ့ကမှကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွက်ကောက်ပွဲဝင်မဲ့အတိုက်ခံကူးစက်တွေကိုသတ်မှတ်ချက်နဲ့မကိုက်ညီလို့အကြောင်းပြပြီးတော့ဒီကူးစက်ရဲ့ဆင်းကနေပြီးတော့ပယ်ဖျက်ခဲ့တာကြောင့်ဒီစနေနေ့မှာဆန္ဒပြကြဖို့ဆိုပြီးတော့တိုက်ခန့်ခေါင်းဆောင်အလက်စီနီဗယ်နီကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။နီဗယ်နီကတော့သတင်းပတ်အစောပိုင်းမှာကဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲစနေနေ့ဆန္ဒပြပွဲမတိုင်ခင်မှာအခြားအတိုက်ခန့်ခေါင်းဆောင်တွေလည်းဖမ်းဆီးခံခဲ့ရပါတယ်။စနေနေ့ဆန္ဒပြပွဲမှာလူ3500ကျော်ပါဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတနင်္ဂနွေနေ့ညနေပိုင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူမဲတွေအများစုနေထိုင်တဲ့နေထိုင်ပြီးတော့သူ့အစိုးရအဖွဲ့ကိုမကြာခဏဝေဖန်လေးရှိတဲ့လွတ်တော်အမတ်ရဲ့ဒီဘော်တီမိုးမျိုးနဲ့မဲဆန္ဒနယ်မြေကိုမနေ့စနေနေ့ညကတိုက်ခိုက်ပြောကြားလိုက်ပါတယ်။အစိုးရလုပ်ငန်းများနဲ့စီမံဆောင်ကြီးကော်မတီဥက္ကဋ္ဌအလီယာကမင်းရဲ့ဘော်တီမိုးမဲဆန္ဒနယ်မြေဟာကြွက်တွေတွင်းအောင်သတ္တဝါတွေနေထိုင်ပြီးတော့ရွံ့ရကောင်းတဲ့ဒီနေရာတစ်ခုဖြစ်တယ်ဆိုပြီးတော့ Twitter ကနေပြောကြားလိုက်တာပါ။အဲ့ဒီနယ်မြေဟာအမေရိကန်ပြည်ထောင်စုတွင်အစိုးရဆုံးနဲ့အနေအများဆုံးနေရာတစ်ခုဖြစ်ပြီးတော့ဘယ်သူမှလည်းမနေကြင်ကြဘူးလို့သမ္မတ Trump ကပြင်းပြင်းထန်ထန်ဝေဖန်လိုက်တာပါ။ဒါဟာသမ္မတ Trump အနေနဲ့ထင်ရှားတဲ့ဒီလွတ်တော်မတ်မှုတဦးဖြစ်တဲ့ Alia Cumming ကိုနောက်ဆုံးအကြိမ်ဖြစ်တဲ့ဒီထိုးနဲ့တိုက်ခိုက်လိုက်တာဖြစ်ပါတယ်။သမ္မတ Trump ကအခုလိုတိုက်ခိုက်ပြောကြားလိုက်တဲ့ပုံမှာဒီမိုကရက်တွေဘက်ကလည်းချက်ချင်းပဲပြန်ပြီးတော့တုံ့ပြန်ခဲ့ကြသလိုသမ္မတ Trump ရဲ့ UK ဘက်မှာပြန်မဲ့ဖြစ်လာမဲ့သမ္မတလောင်းတွေကလည်းပြန်ပြီးတော့ဝေဖန်တုံ့ပြန်ခဲ့ကြပါတယ်။ဒါပြင် Maryland ပြည်နယ်ရဲ့ Republican ပြည်နယ်အုပ်ချုပ်ရေးမှူးပြောခွင့်ရတဲ့ဒုတိယပြည်နယ်အုပ်ချုပ်ရေးမှူးတွေကလည်းချင်ညာချက်တွေထုတ်ပြီးတော့ဘော်တီမိုးမဲဆန္ဒနယ်မြေနဲ့ဘော်တီမိုးမြို့ကန်တွေဘက်ကကာကွယ်ပြီးတော့ပြောဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ခေါင်းဆောင်တဦးဖြစ်တဲ့သူစီကနေဒီလိုမျိုးအသားအရောင်မျိုးစုံနေထိုင်ကြတဲ့ဘော်တီမိုးမြို့ကိုအခုလိုပြောဆိုတာဟာဘယ်လို့မှလက်ခံနိုင်စရာမရှိတဲ့ပြောကြားချက်ဖြစ်တဲ့ဆိုပြီးတော့တုံ့ပြန်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နဲ့အစ္စရေးတို့ပူးတွဲလှုပ်ဆောင်တဲ့ဒုံးလက်နက်ကာကွယ်ရေးစနစ်တရကိုအမေရိကန်ဒီအလက်စကာပြည်နယ်မှာအောင်အောင်မြင်မြန်စတ်တပ်နိုင်ခဲ့တယ်လို့အမေရိကန်နဲ့အစ္စရေးတောင်းရှိသူတွေကပြောပါရတယ်။အီရန်နဲ့တခြားနေရာတွေကနေပြီးတော့အစ္စရေးကိုတိုက်ခိုက်လာနိုင်ခြေရှိတဲ့ဒုံးလက်နက်တွေကိုအကာအကွယ်ပေးမဲ့ The Arrow 3 ဒုံးကောက်ဝေးစနစ်ကိုစမ်းသပ်အောင်မြင်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတင်းထုတ်နေနေမှာပြောဆိုပါရတယ်။ Arrow 3ရဲ့ဖြစ်အားစွမ်းရည်ဟာမှတ်တမ်းဝင်အောင်မြင်မှုတစ်ခုဖြစ်တယ်လို့အမေရိကန်ဒုံးကောက်ဝေးဌာနကလည်းပြောပါရတယ်။ သူ့ရဲ့ဆွမ်းဆောင်မှုဟာတကယ့်ကိုထိထိရောက်ရောက်နဲ့ပြည့်စုံနဲ့ဆောင်ရွက်နိုင်တယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကပြောပါတယ်။အစ္စရေးဟာတိုက်ခိုက်ရေးဘက်မှရောကာကွယ်ရေးဘက်မှပါရန်သူတွေထက်ကိုအကောင်းဆုံးရှိနေပြီလို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။အဲရိုသရီဟာနျူကလ িয়ার ထိပ်ပုတက်ဘဲလက်နက်ကိုမဆိုလျာပြင်းထဲမှာပဲဘေးကင်းအောင်ဖြည့်ဆည်းပစ်နိုင်တဲ့တာဝန်ပြည့်ဒုံးတွေကိုဖျက်ချဖို့ရည်ရွယ်ပြီးတော့တီထွင်ထားတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံပိုင်ကက်ရှမီးယားဒေသတောင်ပိုင်းမှာဒီကနေ့လှုပ်ခဲတဲ့စစ်စင်ရေးအတွင်းပါကစ္စတန်နိုင်ငံခြေစိုက်စစ်သည်တော်ဖွဲ့ရဲ့ထိတ်တန်းကောင်းဆောင်တစ်ယောက်ကိုတုတ်တင်နိုင်လိုက်တယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ရှိုပီယံမြို့မှာစနေနေ့ညကလှုပ်ခဲတဲ့ဒီစစ်စင်ရေးမှာဂျိုင်းအီမိုဟာမက်စစ်သည်တော်ဖွဲ့ရဲ့ခေါင်းဆောင်မိုနာဘီဟာရီနဲ့ဒေသခံစစ်သည်တော်ဖွဲ့ဝင်တဦးတို့တည်ဆုံသွားခဲ့တယ်လို့ဂျမ္မူနဲ့ကက်ရှမီးယားဒေသရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။အဲ့ဒီစစ်သည်ကြောက်ကောင်းဆောင်ဟာဒေသတွေမှာဘုံလုတာအရသားတွေနဲ့အိန္ဒိယစစ်တပ်ကိုတိုက်ခိုက်တာတွေမှာနာမည်ကြီးတယ်လို့သူကဆက်ပြောပါရယ်။ဂျိုင်းအီမိုဟာမက်ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအိန္ဒိယစစ်သား40ကျော်တည်ဆုံသွားခဲ့တဲ့ပြည်သူ့စစ်ရင်နန်းကိုအထူးကံဘုံခွဲတိုက်ခိုက်ခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအိန္ဒိယတပ်ဖွဲ့ဝင်အများဆုံးတည်ကြည်ခဲ့တဲ့အဆိုးအဝါးဆုံးတိုက်ခိုက်မှုဖြစ်ပါရယ်။ဒီတိုက်ခိုက်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ပြိုင်မဲ့နိုင်ငံကြားမှာစစ်ဖြစ်လူနီနီအခြေအနေထိလည်းရောက်ခဲ့ပါရယ်။ပါကစ္စတန်နိုင်ငံမှာတော့အဲ့ဒီစစ်သွေးကြောအဖွဲ့ကိုတရားမဝင်အဖွဲ့အစည်းဖြစ်ကြီးညာထားပေမဲ့သူတို့ဟာဒီပါကစ္စတန်နိုင်ငံအတွင်းမှာခိုးလုံပုံအောင်ပြီးတော့တိုက်ခိုက်မှုတွေလုပ်နေတာဖြစ်ပါတယ်။ကက်ရှမီးယားဒေသကိုတော့အိန္ဒိယဘိုင်နဲ့ပါကစ္စတန်ဘိုင်ဆိုပြီးတော့နှစ်ချမ်းခွဲထားပြီးတော့နိုင်ငံလုံးကလည်းဒီဒေသတစ်ခုလုံးကိုပိုင်ဆိုင်တယ်ဆိုပြီးတော့အငင်းပွားနေကြတာဖြစ်ပါတယ်ခင်ဗျာ
။ချီလီနိုင်ငံရဲ့တောင်ဘက်ဖြားပန်တဂိုနီယယ်ကဒီဝေလံခေါင်းဖြားတဲ့ကျွန်းတစ်ခုပေါ်မှာရင်းနှံလောင်ကန်တစ်ခုကနေပြီးတော့ရင်းနှံဂါလန်1000ကျော်ပင်လယ်ထဲကိုယူဖိမ့်ခဲ့တယ်လို့ဒေတာအာနာဘယ်ကပြောပါတယ်။ Portonaldos မြို့ရဲ့အရှေ့မြောက်ဘက်155မိုင်ဝေးတဲ့နေရာမှာဖြစ်တဲ့ဒီဖြစ်ဖြစ်ကြောင်းချီလီတပ်တူတွေနဲ့တမ်နီလုပ်ငန်း CAP ကသတိပေးချက်ထုတ်လိုက်တဲ့နောက်ချီလီရေတပ်ကအဲ့ဒီအဖွဲ့ချီလီရေတပ်ကနေပြီးတော့အဲ့ဒီကိုအဖွဲ့တစ်ဖွဲ့ဆစ်လွတ်ထားတယ်လို့စင်ဒီကပြောပါတယ်။အရေးပေါ်အခြေအနေကြောင့်ထိခိုက်မှုတွေကိုထိန်းချုပ်နိုင်ဖို့အဲ့ဒီဒေတာကိုတပ်ဖွဲ့တွေအလျင်မြန်ဆစ်လွတ်ခဲ့ရတယ်လို့ချီလီရေတပ်ကထုတ်ပြန်ပါတယ်။ဖြစ်စင်နေတဲ့ရင်းနှံတွေကိုပြတ်မသွားအောင်ထိန်းချုပ်ဖို့အတွက်ဂရုတင်မော်ဒဇင်းနဲ့ပင်လယ်ပြင်ကင်းလက်ရေရင်ဒဇင်းတို့ကိုလည်းအဲ့ဒီအဖွဲ့နဲ့အတူဆစ်လွတ်ထားတယ်လို့သိရပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေအခုကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲထိုင်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်ဘူးတီရောင်နယ်မင်းပြားမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့မနေ့ကနေဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေနေရက်ကနေတင်းရှောင်ထွက်ပြေးနေကြရပါတယ်။ဒီမနေ့ဘူးတီတောင်မြို့နယ်စံကိုးတောင်ကျေးရွာအုပ်စုကဖြစ်တဲ့တိုက်ပွဲမှာရွာသားတဦးထိခိုက်ဒဏ်ရာရပြီးတော့လူထောင်နဲ့ချီပြီးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကမင်းပြားမြို့နယ်အတွင်းတိုက်ပွဲမှာလည်းကျေးရွာသား600နီးပါးတင်းရှောင်ထွက်ပြေးနေရပါတယ်။အကြောင်းအဆိုကို VOE မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စံကိုးတောင်ကျေးရွာအုပ်စုဘက်မှာဒီမနေ့ပိုင်းတိုက်ပွဲဖြစ်ပွားနေပြီးရှိစားတောင်ဥယင်တာနယုံတောင်ကျေးရွာကရွာသားထောင်ချီနေရကနေထွက်ပြေးသိမ်းရှောင်နေရတယ်လို့စံကူဆောင်ကျေးရွာသားတို့ကပြောပါတယ်
။ဟိုအထက်မှာကတိုက်ပွဲကြီးတယ်ဒီကြီးမင်းငယ်ကလည်းအလုံးမစင်နိုင်ချင်ကုန်ပါတယ်မှာအဲ့တော့အတရားဖြစ်နေတော့ကြာတယ်ဆီဘီဘာမှုစနေကနာတရားဖြစ်နေတော့ဒီတွေ့မှုငါတို့ကဒီမှာပြည်နေတာဥယင်သားရဲ့ရှောင်းတော်ရဲ့နေရုံတို့ရဲ့အခုထုတ်ပြတာ
ဒီနေ့မနေ့မှာမြန်မာစစ်တပ်ကနေစံကိုးဆောင်ကျေးရွာအုပ်စုထဲကဥယင်သာရွာထဲဝင်ရောက်လာပြီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ဥယင်သာကျေးရွာရမေရဖတ်သူကပြောပါတယ်
အဲ့ဒါမှလည်းဒီလိုဒီနေ့ပြန်လာပြီးတော့ရွာတွေကစဉ်းစားပြီးမကြပြေတယ်ဆိုတော့ကျွန်တော်ပြောတယ်ရွာတွေကမရှိဘူးတရားမှတက်ပြီးလေလင်းအားစားရတော့ပြင်းကြမှာပဲရှိတယ်လို့ပြောတယ်ကျွန်တော်ဒီလိုဝန်ကတော့အောက်စုကလူတွေအကုန်လုံးပေါ်ပြင်းရတယ်
စံကူသာအုပ်စုစစ်ဆောင်ရွာသားတွေအနေနဲ့စီတီတောင်စစ်ဆောင်စခန်းမှာဥယျာဉ်1600ကျော်ရောက်ရှိနေပြီးတခြားစစ်ဆောင်စခန်းတွေမှာလည်းတင်းရှောင်နေကြတယ်လို့စီတီတောင်ကျေးရွာဥချုံရည်မှုဥကျော်တန်းကပြောပါတယ်
။ဟောဒီလိုရနေတဲ့လူတွေကစီတောင်ရဲ့ကံပြင်းရဲ့သက်သာရဲ့ကောင်းတော်ရဲ့နော်ရုံတော်စံကူတောင်ဥယျာဉ်သားအခြားသောဒီရွာကလူ1000ဆရှိတယ်။နော်ရုံတော်ကလည်းဒီရွာသားတရားနဲ့20လောက်ဒီမှာဒီလိုပဲဆင်းဆောင်လာကြတာ။စကားစံမလို့ဘူးလို့မလို့တော့လေဒီအမြင်မလို့တော့လေဒီကိုခွားစုံမလို့တော့လေရှင်မလို့တော့လေ
အစကမြန်မာနိုင်ငံကခက်ခဲစီရဘူးလူမကြီးကြောက်လန့်ပြီးလို့ဒီမှာဒီလာတော့ဒီလိုမှာအဝမ်းမပွားအစမပွားအခုတကားရည်ကြီးလာကြတာဘူးအနေစားရတဲ့ခက်ခဲတွေရှိတာဘူး
မနေ့ကလည်းမင်းပြမြို့နယ်ကလမဆောင်ကြေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အေအဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားခဲ့ပြီးကလမဆောင်ကြေးရွာသား600နီးပါးကဟာမင်းပြမြို့နယ်စီကံကြေးရွာဘက်မှာဆွဲပြေးတိမ်းရှောင်နေရတယ်လို့ကလမဆောင်ကြေးရွာအုပ်ချုပ်ရေးမှူးဦးညီရှေကပြောပါတယ
်။ရသေတွေကတော့ကြာလောက်ပြီးရတော့တိမ်းရှောင်နေပါတယ်။သူရတော့900 600လားလို့ရှိမှာပေါ့။ဒါကတော့ဆွဲပြေးသွားပါလေကျွန်တော်တော့တက်စီလို့မရပါဘူး။လူချင်းရတော့ခိုးစားတော့ကြော်တယ
်တိုက်ပွဲဖြစ်ပွားပြီးကလမတောင်ကျေးရွာသားရှိဦးကလည်းမြန်မာစစ်တပ်ဘက်ကနေလမ်းပြဖြစ်ခေါ်ဆောင်သွားခဲ့ပြီးဒီကနေ့မှနေရက်ပြန်လည်ရောက်ရှိလာပြီလို့သူကဆိုပါတယ်မင်းပြမြို့နယ်စေကံကျေးရွာဘက်မှာဆက်ပြေးတိမ်းရှောင်နေတဲ့စစ်ရှောင်တွေအတွက်လူမှုကူညီပေးရေးဖွဲ့စည်းတွေကနေတွားရောက်ကူညီပေးဆောင်နေကြပြီလို့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်ရခိုင်ပြည်နယ်ဘူတီတောင်နဲ့မင်းပြမြို့နယ်တွင်စိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကိုဆက်သွယ်မေးမြန်းရမှာဘူတီတောင်ဘက်စိုက်ပွဲဖြစ်ပွားမှုမရှိကြောင်းပြောဆိုခဲ့တယ်လို့မနေ့ကမင်းပြမြို့နယ်တွင်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအသိပြုပြောပါရယ
်ဖြစ်ပွားမှုအခြေအနေဒီနေ့တော့ဘာမှမရှိမနေ့ကတော့ဇလမတောင်ရဲ့အရှိန်အတာမှာနိုင်ရွက်လောက်တော့စိုက်ပွဲဖြစ်လိုက်တာဇလမတောင်ရဲ့အရှိန်ချက်ပြောပေါ့ဦးနိုင်ကျော်လောက်ကစတင်တာ10နာရီလောက်မှာတော့ပြီးသွားပြီ။ဒီကြိုက်ကြဆုံးလဲကျွန်တော်တို့ဘက်ကတော့ဘာမှမရှိဘူး
။ဘူတီတောင်နဲ့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးရခိုင်လက်နက်ကင်အေအေပြန်ကြားရေးတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။စူရိုင်လ26ရက်နေ့ကလည်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဘူတီတောင်မြို့နယ်၊မြောက်ဦးမြို့နယ်၊ကြောက်တော်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလအစောပိုင်းကနေကနေ့ထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်9000ကျော်ထိရှိလာနေပြီဖြစ်တယ်လို့သူတို့ရဲ့နေထိုင်စားသောက်ရေးဟာလည်းခက်ခဲရှိနေတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့သာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ကချင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။ဒီကနေ့မနေ့အစောပိုင်းမှာကချင်ပြည်နယ်ဖားကမြို့နယ်စိတ်မူအုပ်စုကျောက်စိန်တွင်ကပယံပြူကြလို့ရဲတပ်ဖွဲ့ဝင်တွေနဲ့ကုမ္ပဏီဝန်ထမ်းတွေအပါအဝင်အနည်းဆုံးလူ78ဦးသေဆုံးခဲ့တယ်လို့ဖားကန်ဒေသခံတွေကပြောပါရယ်ထိခိုက်ဒဏ်ရာရသူတွေကိုဖားကန်စီးကမှာစေကူတာနေတယ်လို့မြေပြူကြတဲ့နေရာမှာပျောက်ဆုံးနေဆဲသူတွေကိုတော့မိသက်လူမှုရေးအသင်းဖွဲ့တွေဒေသခံအာဏာပိုင်တွေနဲ့ကုမ္ပဏီဘက်ကလူဝင်အားသုံးပြီးတော့လိုက်လံရှာဖွေနေဆဲဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကစူးစီးတင်ပြပေးထားပါရယ်ရှင်
ဟုတ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်အစောပိုင်း2နာရီခွဲဝန်းကျင်လောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူကျေးရွာအုပ်စုကောင်းဆန်ကျေးရွာကရင်ချောင်ကျေးရွာချောင်းပြားကျေးရွာအနီးအနားမှာရှိတဲ့အမြင့်ပေတထောင်ခန့်ရှိတဲ့စိန်လုံတောင်ကျောက်စိမ့်ကပယံကြီးဒေသခေါ်စိန်လုံတောင်ကျောပြိုကျခဲ့တာဖြစ်ပါတယ်ဒီကပယံကြီးရုတ်တရက်ပြိုကျလာတဲ့အတွက်ရာဇဌာနီကျောက်စိမ့်တူဖော်ရေးကုမ္ပဏီဝန်ထမ်းတွေအနည်းဆုံး15ဦးသေဆုံးခဲ့ရတယ်လို့ကျောက်စိမ့်လုပ်ကွက်ကိုစောင့်ကြက်လုံခြုံရေးတာဝန်ယူပေးနေတဲ့ရဲဝင်တဲ့အနည်းဆုံး3ဦးသေဆုံးခဲ့လို့လူ78ဦးအထိသေဆုံးမှုဖြစ်ပွားခဲ့တယ်လို့ဖားကန့်ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်က VOA မြန်မာပိုင်းကိုပြောပါတယ
်အဓိကအဲ့ဒီတောင်ကြီးရဗျာဟိုရှင်းပြောလို့ရှင်သူ့တကူငကူတက်တန်းကုန်လုပ်ွက်အတိုင်းမဟုတ်ပဲနဲ့အဲအဲ့လိုပုံပြောဟိုတနိုင်တစ်ပိုင်းနေသူတို့ဝင်တူးကြရင်းနဲ့အဲအောက်မှာရှိတဲ့လုပ်ွက်ကလည်းတိရမလားအောက်ကိုတကုံနှိုက်တဲ့အခါကျတော့အပေါ်မှာကပယံကြီးလိုကျန်နေတာပေါ့ဗျာကပယံကြီးလိုကျန်နေတယ်နောက်ပြီးတော့အဲ့ဒီကပယံကြီးကရိုးရိုးကပယံမမတ်ကြီးမဟုတ်ပဲနဲ့ဟိုလုပ်ွက်တွေကအောက်ထိတိုက်တဲ့အခါကျတော့ကျောင်းမဆိုလို့ချင်းသူ့အောက်ကမြေတောင်းမရှိတဲ့သဘောပေါ့ဗျာမြေတောင်းမရှိတာကောကုံအဲ့နာအနားမှာရှိတဲ့ဒီကုမ္ပဏီတွေကဒီသူတို့ဒီယာစီပြင်းတော့ဘိုင်းအကျဉ်းသားတွေခွဲခဲ့တာအဲ့ vibration နေနဲ့အဲခါတိုင်းလိုပဲတောင်းနေရနိုင်ရနေရမခိုင်တာပေါ့ဘိုးတွေရောက်တဲ့ခါကျတော့မြေဆိုပြီးတော့ဝိတ်ကြီးလာတယ်ဝိတ်ကြီးလာတော့အောက်ကတောင်းမရှိတာပေါ့ဆိုတော့ပြူလာပေါ့ဗျာနောက်ပြီးတော့ပြူတဲ့အချိန်မှာအဲ့လိုပုံဒီကျင်းနေရလဲနားတာတော့အဲ့ဒီဟာထဲမှာမွေးရတယ်လဲဝင်အဲ့တော့အပေါ်ကပင်ခါရလောက်ကပြုတ်ကျတဲ့ဒီတိရမနာဟူတိုက်ပူတဆုံးသားလောက်ရှိတဲ့ဝိတ်ကဟိုးဆိုအောက်ပြုတ်ကျတော့အဲ့ဒီပတ်ဝန်းကျင်မှာရှိတဲ့ဒီရုံကျွေးရင်းကင်းတဲ့တွေရောအကုန်ပါအကုန်လာလို့ပြောတယ်အဲ့ဒီမနေ့ကတော့တိုင်ရင်သုံးတွေကရဲမှုပြောတာကတော့သူရဲဝင်က၅ဦးပါသွားတယ်၃ဦးကတော့တည်တယ်ပေါ့နော်အာတဦးပဲအလောင်းရတယ်အာကျန်တဲ့တဦးကတော့ဒီအသက်ရှင်ကျန်ရစ်တယ်ပေါ့တော့ကွာဒီဖက်ကဆေးဦးမှာစိတ်ကူးစားမှုခံယူနေတယ်ပေါ့တာဝန်ကြီးကတော့သူတို့နှစ်ယောက်ကတော့လောလောဆယ်တိုင်းတာကတော့အတက်အတည်းဆိုးရတဲ့နေသားမရှိဘူးပေါ့အဲနောက်ဆုံးသိရတာကသူတရားနီးပါးလောက်ရှိတယ်ရှားဝင်ကလေးလုပ်ငန်းတွေလုပ်တော့ပိဿတီတက်ချီတွေနောက်သင်္ကာဒီလူမှုကူကြီးအတင်းကသူဒီပရိဒအဖွဲ့တွေပေါ့နော်အလောင်းကတော့နေ့လယ်နှစ်နာရီကျော်လောက်ပြီး73လောင်းကြာထားပြီပေါ့နော်အဲ73လောင်းကတော့ရှင်ခွဲုံရောက်နေပေါ့ပြန်တဲ့ဟာတွေတော့ဆက်ရှာနေတယ်ပေါ့
အခုလိုမျိုးကြောက်စိမ့်လောက်ွက်ကပယံပြိုကြတဲ့အချိန်ဟာမိုးရင်းကာလ၃လကြောက်တူးဖော်ကွင်းတရားဝင်ပိတ်ပင်ထားခြင်းလည်းဖြစ်ပါတယ်။မိုးရာသီကာလနွန်ကန်နေမြေကပယံတွေကြောက်စိမ့်တူးဖော်လောက်ွက်တွေမှာမြေပြိုကျမှုကြောင့်လူအစုလိုက်အပြုံလိုက်သေဆုံးရမှုကိုကာကွယ်တားဆီးနိုင်မှုရည်ရွယ်ပြီးတော့မြမကြောက်မြက်နဲ့ဒေသအာဏာပိုင်တွေဘက်ကညွှန်ကြားထားခြင်းလည်းဖြစ်ပါတယ်။ဒါပေမဲ့လို့ဒီကနေ့ကပယံပြိုကျခဲ့မှုအပါအဝင်နွန်အိုင်နစ်မြုပ်တာမြေကပယံတွေပြိုကျတာနောက်လုံခြုံရေးရဲတွေရဲ့ပြစ်ခတ်ခံရမှုတွေအပါအဝင်ကြောက်စိမ့်ကွင်းဖားကံမှာတော့လူသေးဆုံးမှုက2019ခုနှစ်အတွင်းမှာကို100ကျော်ရှိနေပြီဖြစ်လို့တက်ဆိုင်ရဘက်ကဒီထက်ပိုပြီးစနစ်တကျစီမံဆောင်ရွက်တင်နေပြီလို့လည်းဖားကံဒေသခံသတင်းသမားကိုစုံမိုးထက်ကသုံးသပ်ပါတယ
်။ပိတ်ထားတဲ့ရာသီအခြေပါကျွန်တော်တို့စဉ်းစားကြရဖြစ်တာနည်းနည်းစဉ်းစားကြရပေါ့ဖားကံမှာလည်းကြောက်ခိုးတူတာလည်းဒီမှာလည်းမဆိုင်ရပါဘူးပြောချင်တာကတော့2019ထဲမှာဒီရဲတွေစီကရတဲ့မှတ်တမ်းတွေကိုသူတို့အုပ်ချုပ်ရေးဦးတည်ဌာနစီကရတဲ့မှတ်တမ်းတွေရောဒီလူမှုကွန်ရက်အတင်းဖွဲ့တွေစီကရတဲ့မှတ်တမ်းတွေရောတိရောအုပ်ချုပ်မှုတွေစီကရတဲ့မှတ်တမ်းတွေရောကျွန်တော်သိကြည့်တာကသူဒီဆုံးတဲ့ဟာက135ယောက်ရှိသွားပြီအစိုးရအသစ်တက်လာတဲ့အချိန်မှာဒီလူအစုလိုက်ပြုံလိုက်ပေတဲ့ပုံစံတွေကပြောင်းသွားတယ်ကွာကျွန်တော်တို့ဦးသိန်းစိန်အစိုးရလက်ထက်ကတော့သုံးပြမေသာပုံတွေမဆင်မတူပုံလို့မေသာပုံပြုတ်ကျပြီးအစုလိုက်ပြုံလိုက်ပေတာပေါ့နော်အဲဒီဘက်ခေတ်ကျတော့ဘာဖြစ်လဲဆိုတော့အစိုးရတက်လာတဲ့အစိုးရ2016ဧပြီလနောက်ကစပြီးတော့ကျောက်စိမ့်လုပ်ကွတွေကိုတက်တန်းတိုးမပေးတဲ့အခါကျတော့ဒီကျောက်စိမ့်တူးဖော်ရေးကုမ္ပဏီတွေကရှိတဲ့နေရာမှာပဲအတကုံအောင်နိုင်ပြီးတော့စုပြုံပြီးတူးလာပေါ့နော်ဒီနိုင်ငံကြီးတွေပြန်ခဲ့တာပေါ့နိုင်ငံကြီးတွေပြန်ခဲ့ပြီးတော့အဲ့ဒီနိုင်ငံကြီးတွေရတယ်သူကလူတွေအစုလိုက်ပြုံလိုက်ပေတဲ့ပုံစံမျိုးဖြစ်သွားတာပေါ့နော်ပုံစံကြောင်းသွားတယ်ပေတဲ့ပုံစံကြီးမတူဘူးဒါပေမဲ့ပေးဆုံးနှုံးကဒီတိုင်းမရှိနေ
အခုချိန်ထိစိန်လုံးတောင်ကြောက်စိမ့်ကပယံကြီးပြိုကျမှုမှာပျောက်ဆုံးနေစေသူတွေအပါအဝင်လူသေးဆုံးမှုအရေးအတွက်အတိအကျသိရှိနိုင်ရဖို့ကုညီကယ်ဆယ်ရေးဖွဲ့တွေဘက်ကလူအင်အားဆက်အင်အားတွေတုံ့ပြန်ရှာဖွေနေစေဖြစ်တယ်လို့နင်းမြုပ်သွားသူတွေကိုအသက်ရှင်ပြန်တွေ့နိုင်မှုမလွယ်ကြောင်းဒေသခံတွေကပြောပါတယ်အခုလိုမျိုးမိုးရင်းကာလပိတ်ပင်နေစေအချိန်မှာပဲခိုးတူးမှုတွေကရှိနေစေဖြစ်လို့ဥပဒေအရအရေးယူဆောင်ရွက်နိုင်မှုစောင့်ကြည့်ထိန်းကွပ်နိုင်မှုတွေကအာဏာပိုင်တွေမှာအားနည်းနေတော့မယ်လို့ဖားကဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကထောက်ပြဝေဖန်ပြောဆိုနေကြပါတယ်ရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA American အသံရဲ့တနင်္ဂနွေညနေပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ American ကျောင်းသားလူငယ်ကလေးတွေကျောင်းပြည့်ရက်မှာဘယ်လိုပရာဟိတလုပ်ငန်းတွေလုပ်နေကြသလဲဆိုတာကိုနားဆင်ကြည့်ကြအောင်ပါ။ American ပြည်တော်စုတဝန်းကကျောင်းသားလူငယ်400ကျော်ဟာသူတို့ရဲ့နေရာတီကျောင်းပြည့်ရက်သတင်းတစ်ပတ်ကို Maryland ပြည်နယ် Savannah မြို့မှာရှိတဲ့ပင်လယ်အော်အနီးကတကြီးရွယ်ဦးရဲ့အိမ်တွေကိုနေခင်းဘက်မှာပြင်ဆင်စေတုပ်ပေးတာတွေကိုလှုပ်ဆောင်ပေးနေကြပါတယ်။ဘာသာရေးပေါ်အခြေခံမီးဖွဲ့ထားတဲ့ဒီပရဟိတအဖွဲ့မှာစေတနာဝန်ထမ်းပါဝင်လှုပ်ဆောင်ပေးတာကြောင့်လိုအပ်နေသူတွေမှာအကူအညီရသွားစေသလိုလူငယ်တွေအနေနဲ့လည်းတမှုထူးခြားတဲ့အတွေ့အကြုံကိုရသွားစေတဲ့အကြောင်း VOE သတင်းတောက် Pfizer Elmasri ကသတင်းပေးပို့ထားတာကိုကိုစောဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ Kate Schneider ဟာလက်ရှိအိမ်မှာနေလာတာ18နှစ်ရှိသွားပါပြီ။
I raised my son here. It was a beautiful place to raise a child.
ကျွန်မဒါရီယာဒီအိမ်မှာပဲကြီးသွားတာပါ။ဒီနေရာကကလေးတွေအတွက်ကောင်းပါတယ်။အခုတော့ကျမတယောက်တည်းဆိုပေမဲ့နေရတာပြောပါရယ
်နှစ်တည်းတော့ကြာလာတော့သူနေတဲ့အိမ်ဟာပြင်ဖို့လိုလာပါတယ်အရင်အလုပ်ကအနားယူပြီးအချိန်မှန်းအလုပ်နှလုံးလုံးနေတဲ့စနိုက်တာအနေနဲ့ကျောင်းသားလူငယ်တွေရဲ့အကူအညီမပါဘဲသူ့ဟာသူအိမ်ကိုမပြင်နိုင်ပါဘူ
း The stairs were broken so I had to like lift my leg up really high
လေကားတွေကလည်းကျိုးနေပြီဒါကြောင့်လေကားတက်တိုင်းခြေထောက်ကိုမနှဲမတင်နေရပါတယ်သူတို့ကကျမအတွက်လေကားအစ်စ်တက်ပေးကြမယ်ပြီးတော့အင်္ဂလန်ဆေးတုပ်ပေးကြမှာပ
ါဒီနေရာကနေဒီဘလောက်လောက်ဝေးတဲ့အာဆူလာဘရက်ရဲ့အိမ်မှာလည်းတခြားလူငယ်အုပ်စုကအလုပ်ရှုပ်နေကြပါတယ
် They had to strip off wallpaper and then prep it you know for paint
သူတို့ကနေရန်ကက်စာရွက်တွေကိုဖြုတ်ချပြီးတော့ဆေးအစ်စ်တုပ်ကြမှာပါသူတို့ကအချင်းချင်းတက်ညီလက်ညီလုပ်နေကြပြီးစကားလည်းမများကြပါဘူး
မရီလန်ပြည်နယ်က7မြို့ဟာအမေရိကန်တဝန်ဒီကျောင်းသားလူငယ်တွေလှုပ်အားပေးနေကြတဲ့နေရာ30တဲကတစ်ခုပါတနင်္လာချင်းစီမှာလူငယ်9ယောက်ပါတဲ့အုပ်စုတစုစီခွဲပြီးလူကြီးတယောက်ရဲ့အုပ်ချုပ်မှုအောက်မှာအလုပ်လုပ်ကြတာလို့ World Camp လို့ခေါ်တဲ့ဒီလူငယ်လှုပ်အားပေးအဖွဲ့ရဲ့ပြောခွင့်ရ Eric Lohi ကပြောပါတယ်
We provide adults leaders who are always around on the sites helping students to be able to learn skills.
ကျွန်တော်တို့တို့အိမ်ဒီမှာမရနိုင်တဲ့အတွေ့အကြုံတွေရနိုင်အောင်လို့ခေါင်းဆောင်လူကြီးတူဦးစီကဥဆောင်ပြီးတော့လုပ်ငန်းခွင်တွေမှာကြီးကြပ်ကွက်ခဲ့ပြီးပါတယ်။ကျောင်းသားတွေရောအုပ်ချုပ်တဲ့လူကြီးတွေရောကဒီမှာပါဝင်ဖို့နေမြေကန်တာဝန်ယူတဲ့တူထံကိုဝင်ရေးထည့်ကြပါတယ်။တခါတလေဖျားကျောင်းကတဆင့်သွားပါတယ်။ကျွန်တော်တို့ကလည်းဒေါ်လာ2000ထက်အထက်လှူပါတယ်။အဲ့ဒီငွေတွေအားလုံးကိုပေါင်းလိုက်ပြီးတော့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ပါတယ်။
ချက်ဆက်ပြီးဘေ့စ်ကမ်းမှာတပတ်လာနေကြတဲ့လူငယ်တွေအားလုံးကနိုင်ငံပေါင်း8600ကျော်လှုပ်အားပေးခဲ့ကြတယ်လို့စကမ်းညွှန်ကြားရေးမှူး Barry Oren ကပြောပါတယ်
။ All of a sudden it starts to make sense. Oh, there are people that don't live like I do. There are people
ချက်ချင်းဆိုသလိုပဲငါတို့နေတဲ့ပုံစံအတိုင်းမနေနိုင်တဲ့သူတွေရှိနေပါသေးသလားဆိုတာသူတို့သဘောပေါက်သွားကြတယ်။ကူညီပေးနိုင်သူတွေရှိပါသေးလားဆိုတာအပြင်ဘယ်လိုပေါင်းသင်းဆက်ဆံရမယ်၊ဘယ်လိုပြောရမယ်၊ဘယ်လိုစာနာစိတ်ထားရမယ်ဆိုတာကိုသိသွားကြပါတယ်။
ဒီအစီအစဉ်မှာပါဝင်သူចောင်းသူလေးတူကလည်းသူ့အတွေ့အကြုံကိုအခုလိုပြောပါတယ
် His experiences have taught him that God is all
သူရဲ့ဒီအတွေ့အကြုံကဖျားသခင်ဟာအနီးအနားမှာရှိနေပါလားဆိုတာကိုသင်ကြားပေးလိုက်ပါတယ
်ချက်ဆက်ပြီးဘေးစကားညွှန်ကြားမှု Barry Oren ကចောင်းသားလူငယ်တွေဘာသာရေးကိစ္စကိုပါအယုံဆိုင်လှုပ်ဆောင်ကြရတယ်ဆိုတာကိုရှင်းပြပါတယ
် Since it's a faith based operation they have two worship services
ဒါကဘာသာရေးကိုအခြေခံတဲ့အစီအစဉ်ဖြစ်တာကြောင့်သူတို့တွေတနေ့ကို2ချိန်ဘုရားဝတ်ပြုကြရပါတယ်
အင်ပန်ရှင်တူဖြစ်သူအာဆူလာဘရက်ကလည်းလူငယ်တွေကူညီပေးတာကိုကျေးဇူးတင်ကြောင်းပြောပါတယ
် We're very pleased with what they've done and I call them my angels
သူတို့လုပ်ပေးတာအလုံးအတွက်ကျေနပ်မိပါတယ်သူတို့ဟာကျွန်မအတွက်နတ်သားနတ်သမီးလေးတွေပါ
တက်ကြီးရွယ်အိုအင်ပန်ရှင်တွေကိုအခမဲ့ကူညီပေးတဲ့အတွက်အင်ရှင်တွေငွေကြေးအကုန်ကျတက်တာစေတာမှန်ပေမဲ့လူငယ်တွေအနေနဲ့ဒီကနေတန်ဖိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေကိုပြန်ရကြတယ်လို့ Welcome ကိုစီစဉ်သူတွေကပြောပါတယ်ခင်ဗျာ
ကိုယ်စားဝန်လိုက်ပြောပြပေးကြရပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုတော့ဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။ဟောင်ကောင်မြို့နယ်မှာဒီကနေ့မှာတော့ဒီဒီမိုကရေစီထောက်ခံသူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကအမျိုးယူဘုံးတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဟောင်ကောင်အုပ်ချုပ်ရေးမှူးကိုယာရုကနေနှုတ်ထွက်ပေးဖို့နဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေကြတာကိုစုံစမ်းစစ်ဆေးပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ရဲ့စီးပွားရေးဆောင်မှာရှိတဲ့ချက်တပန်းချံမှာဒီနေ့နေ့လယ်ပိုင်းကစုဝေးခဲ့ကြဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကအဲ့ဒီကနေအနောက်ဘက်1ကီလိုမီတာလောက်မှာရှိတဲ့ဆွေးဆင်အထိမ်းမှတ်ပန်းချံကိုကြီးတဲ့ဆန္ဒပြဖို့လုပ်ခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်ဆန္ဒပြမှုတွေနဲ့ပတ်သက်လို့တရုတ်ကွန်မြူနတီပါတီရဲ့ရည်တည်ချက်အပေါ်မှာအမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအယ်လီယော့အန်ဂယ်ရဲ့ပြောဆိုချက်တွေဟာမှားယွင်းနေတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကအပြင်းထန်ကန့်ကွက်လိုက်ပါတယ်။ဟောင်ကောင်ဆန္ဒပြမှုတွေအပေါ်မှာလုံခြုံရေးတွေရဲ့ရဲရဲစွတ်စွတ်ကင်တွယ်မှုတွေအပေါ်မှာအလွန်အမင်းစိုးရိမ်မကင်းဖြစ်တဲ့ကြောင်းအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌကတောက်ကြနေတုန်းကကြေညာချက်ထုတ်ခဲ့တာပါ။ဒါပြင်ဟောင်ကောင်ဆန္ဒပြမှုတွေအပေါ်မှာတရုတ်အစိုးရဘက်ကပြင်းပြင်းထန်ထန်ကင်တွယ်လာတာနဲ့ဆန္ဒပြမှုကိုစန့်ကျင်ဝါရဖြန့်ချီပုံဖော်လှုပ်ဆောင်နေတာတွေအပေါ်မှာလည်းသူကပြစ်တင်ဝေဖန်ခဲ့ပါတယ်။ပါရှန်ပင်လယ်ကွေ့ထဲမှာယူနိုက်တက်သင်းမောတွေကိုစောင့်ရှောက်ပေးဖို့ဥရောပညမောအဖွဲ့တစ်ခုကိုဖွဲ့ဖို့ဆိုပြတဲ့ဟာရန်လုံပြီးတော့ရန်စတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အီရန်နိုင်ငံကပြောကြားလိုက်ပါတယ်ဥရောပရေနဲ့အုပ်စုကိုပါရှန်ပင်လယ်ကွေ့ကိုဆေးလွတ်ဖို့လုပ်နေတယ်လို့ကြားပြီးဒါဟာရန်စတဲ့လုပ်ရဖြစ်တယ်လို့အခြေအနေတွေပို့ပြီးတော့တင်မာလာစီမှာဖြစ်တယ်လို့လည်းအီရန်ဆိုရပြောခွင့်ရကပြောကြားလိုက်ကြောင်းအီရန်ဆိုရပိုင်းမီဒီယာတွေကဖော်ပြလိုက်ပါတယ်ဒီနှစ်ကုန်မှာချိန်မမဲ့ဒေသဆိုင်ရာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတချို့ကိုကိုယ်စားလှယ်လောင်းစင်းကဖယ်ရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့မှာတော့မနေ့စနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့လူထောင်ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCBL ထရဲ့ဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်တဲ့ရေဒီယိုအစီအစဉ် PP ချင်း Intel Set 17နဲ့ Mia Set 3ဂျူလူတို့ကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင် VOA ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.